မြောက်ကိုရီးယားနိုင်ငံသားဝင်ကြီးရီယန်ဟိုရဲ့နေရာကိုအစားထိုးလိုက်ကြောင်းတောင်ကိုရီးယားအခြေဆိုင် MJ သတင်းကစနေနေ့မှာဖော်ပြပါတယ်။ရီယန်ဟိုရဲ့နေရာကိုဘယ်သူနဲ့အစားထိုးတယ်လဲဆိုတာကတော့မထုတ်ပြန်သေးပါဘူး။ဒါပေမဲ့မြောက်ကိုရီးယားအစိုးရကလက်မဲ့ဇန်နဝါရီလ23ရက်ကြာတာပြီးနေ့မှာနိုင်ငံသားဝင်ကြီးတည်ရဲ့နာမည်ကိုထုတ်ပြန်ဖို့ရှိတယ်လို့အမည်မဖော်တဲ့သတင်းရှင်းလင်းတွေကိုကိုကာပီသတင်းကဖော်ပြပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးကိုကြီးကြပ်တဲ့တောင်ကိုရီးယားရဲ့ပြန်လည်ပေါင်းစည်ရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီရဲ့ရာထူးအပြောင်းအလဲကိုသတိထားချင့်ကျင်ရမယ်လို့ပြောဆိုထားပါတယ်။1956ခုနှစ်မှာဖွားမြင်တဲ့ရီယားဟိုရဲ့ဖတ်ခင်ဖြစ်သူဟာဆိုရင်အနာရအလုတ္တမပါတီတွင်ကအဖွဲ့အစည်းတစ်ခုဖြစ်တဲ့ Organization and Guidance ဌာနရဲ့ဒုတိယညွှန်ကြားရေးမှူးဟောင်းဖြစ်ပြီးအဲ့ဒီအဖွဲ့ဟာဆိုရင်မြောက်ကိုရီးယားနိုင်ငံတွင်စီမံခန့်ခွဲမှုဆိုင်ရာယာရုခအံပုတ်ကိုကြီးကြပ်တာဖြစ်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်ရေးဝန်ကြီးဌာနကဖော်ပြထားပါတယ်။ဒါ့အပြင်ရီယာဟိုရဲ့ဖခင်ဖြစ်သူကမြောက်ကိုရီးယားအစိုးရရဲ့ဝါဒဖြန့်ချီမှုတွေကိုထုတ်တဲ့ကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ရဲ့အယ်ဒီတာလည်းဖြစ်ပါတယ်။ပြုံရမ်းမြို့တော်ကနိုင်ငံခြားဘာသာစကားတက္ကသိုလ်ကိုတက်ရောက်ခဲ့ပြီးအင်္ဂလိပ်စကားကောင်းကောင်းပြောနိုင်တဲ့ရီယာဟိုကအနောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာအဆင့်မြင့်ရာထူးတရားတွေရယူခဲ့သူလည်းဖြစ်ပါတယ်။2003ခုနှစ်ကနေ2009ခုနှစ်အထိဗြိတိန်ဆိုင်ရာမြောက်ကိုရီးယားတာမတ်ကြီးအဖြစ်လန်ဒန်မှာတာဝန်ထမ်းဆောင်ခဲ့သလိုဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်၆နိုင်ငံဆွေးနွေးပွဲမှာကိုစားပြုတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။